ချိုင်းနိုင်ငံအတွင်းညမထွက်အမိန်ပါဝင်ကပ်ဘေးကန့်သတ်ချက်တွေပို့ပြီးတင်းကျပ်ထားပါတယ်။အရှေ့တောင်အရှဒေသတွင်ကိုဗစ်မျိုးကွဲသစ်တွေတွေ့ရပြီးကာကွယ်ဆေးထုတ်မှုနှေးကွေးတာနဲ့အတူပိုးတွင်းမှုတွေရုတ်တရက်မြင့်မားလာနေပါတယ်။ည9နာရီကနေမနက်4နာရီထိ9နာရီကြာအပြည့်မထွက်ရမိန်နဲ့အတူ9ဦးထက်ပိုမစုဖို့နဲ့မလိုအပ်ဘဲခီးမသွားကြဖို့ဘန်ကောက်နဲ့အနာဂတ်ပြည်နယ်5ခုနောက်တောင်ပိုင်းကပြည်နယ်4ခုမှာထုတ်ပြန်လိုက်ပါတယ်။ဒါတွေကတပတ်ခါတနင်္လာနေ့ကနေစပြီးအသက်ဝင်မှာပါ။ဒါအပြင်ဘန်ကောက်မှာဆိုရင်ကျောင်းတွေပိတ်တာပါဝင်နောက်ထပ်ကန့်သတ်မှုတွေချလိုက်ပါတယ်။ထိုင်းမှာဒီနေ့ COVID-19 ပိုးတွေ့သူသစ် 9,200 ရှိပြီးစုစုပေါင်းပိုးတွေ့သူ 3,000 ကျော်လာကသေဆုံးသူကလည်း82ဦးတနေတဲ့မို့သေဆုံးသူပေါင်းကလည်း 2,500 ကျော်လာနေပါတယ်။အရှေ့တောင်အရှရဲ့လူရေအများဆုံးအင်ဒိုနီးရှားမှာလည်းအရင်တရုတ်ကာကွယ်ဆေးထိုးပေးခဲ့ရကနေအခုကုလသမဂ္ဂ COVAX ကာကွယ်ဆေးညွန်ပေါင်းအဖွဲ့ကတဆင့် American ကပို့လာတဲ့ကာကွယ်ဆေး၄တန်းကိုအမြန်ထိုးဖို့လုံမှန်းနေပါတယ်။အရင်တရုတ်ဆိုင်နိုဗက်ကာကွယ်ဆေးနှစ်ကြိမ်ထိုးပေးထားတဲ့ရှေ့တန်းကကျန်းမာရေးလူသားတွေကိုရှေ့ပတ်တဲ့ရောက်မဲ့အမေရိကန်ရဲ့မော်ဒါနာကာကွယ်ဆေးဦးစားပေးဖြစ်တတိယကြိမ်ထပ်ထိုးပေးမှာဖြစ်ပြီးအကြောင်းကတော့မျိုးကွဲသစ်ပေါ်လာလို့ပါလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဘူရီကူနာရီဆူဒီကင်ကဆိုပါတယ်။တောင်ကိုရီးယားမှာလည်းနေ့စဉ်ပိုးတွင်လုံးစံချိန်တင်တတိယနေ့ဖြစ်ဆက်တက်ခဲ့တာမို့စိုးမျိုးတော်တစ်ဝိုက်မှာလူလူချင်းခွာနေဖို့ကန့်သတ်ချက်အဖြစ်ညနေ6နာရီနောက်ပိုင်း3ဦးသို့မဟုတ်3ထက်မစုဖို့ပါဝင်တင်းကျပ်မှုတွေပြင်ဆင်နေပါတယ်။